အဲ့တော့ဒီမှာတမိုးရှိဖို့ရာဟာမြတ်စွာဘုရားဟောထားတာဘယ်လိုဟောထားတယ်လို့ဆိုတော့အတ္တတရားပင်နေရာညာတော်လည်းပဲအဖြစ်အပျက်ကိုမမြင်တဲ့ပုဂ္ဂိုလ်ဟာလူဘဝတန်ဖိုးမရှိဘူးလို့ဒီလိုဆိုပါရဲ့အဲ့တော့အဖြစ်အပျက်ကိုမြင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကတော့လူဘဝလူဌာနမှာတနေ့တည်းရဲ့တမနဲ့အသက်ရှိရတာအဲ့ဒီပုဂ္ဂိုလ်ကတန်ဖိုးရှိတယ်တဲ့ဘဝမှာမြတ်တဲ့ဘဝပေါ့လူရင်းကတော့အဖြစ်အပျက်ကိုမမြင်ဘဲနဲ့အသက်ရှိနေတာဟာတန်ဖိုးမရှိဘူးအဖြစ်အပျက်ကိုမြင်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာတရက်နေရနေရတလနေရနေရတနည်းနေရနေရအဲ့လိုနေရတာဟာဘဝမှာတန်ဖိုးရှိတယ်လို့ဒီလိုဆိုထားပါတယ်
Tonight, Chayano will give a discourse on Bhava Tambo. In English, it is the value of life. Chayano said that the human life realm is a very precious stage, and during thisOur lifetime, we should know what is important or what is valuable. The Buddha has explained that even though a person lives for 100 years, and if he does not see the arising and passing away of thephenomena, then it is not worth living. Even though a person lives a day, a morning, or an hour, if he has seen the arising and passing away of the body and mental phenomena, then it is worth living.
ကျေအပြည့်ဉာဏ်နဲ့ဆိုတာယုံနာနှစ်ပါးခန္ဓာငါးပါးအပေါ်မှာအဖြစ်ပြက်မြင်ဖို့ရတယ်အဲ့တော့အဲ့လိုအဖြစ်ပြက်မြင်ဖို့ရဟာဘာလုပ်ရမလဲလို့ဆိုတော့အခုဝိပဿနာရှုနေတယ်ဒီဝိပဿနာရှုနေတာဒီအဖြစ်အပျက်ကိုမြင်အောင်လို့ရှုနေကြတာအဲ့တော့အဲ့ဒီဝိပဿနာရှုဖို့ရာမိမိတို့အဲ့ဒီရှိနေတာကိုအရှိအတိုင်းရှုမှတ်နေကြတာခန္ဓာ၅ပါးရှိနေတယ်အဲ့ဒီခန္ဓာ၅ပါးအပေါ်မှာရှုမှတ်ရတာအဲ့ဒီခန္ဓာ၅ပါးရဲ့ဖြစ်မှုပြည့်မှုတွေကိုမြင်အောင်ရှုနေတာဒုမမပေါ်မှုပြောင်းမှုတွေကိုမြင်အောင်ရှုနေကြတာအဲ့ဒါလိုမြင်အောင်ရှုနိုင်မှဘဝတန်ဖိုးရှိတယ်တဲ့အဲ့တော့ခန္ဓာ၅ပါးဆိုတာရုပ်ရဲ့ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့အဲ့ဒါခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးအပေါ်မှာရှုမှတ်မှုမရှိလို့ရှိရင်ဒါသွေးလမ်းမှုတွေဝင်ရောက်ပြီးတော့နေတတ်တယ် ခုနပြောတဲ့အဖြစ်ဖြင့်မြင်သွားလို့ရှိရင်အစွဲအလံကျင်းပြသွားနိုင်ပါလေအဖြစ်ဖြင့်မမြင်လို့ရှိရင်အစွဲလံဆွဲလံသွားမှာလေအဲ့တော့အစွဲလံကျင်းပြအောင်အဲ့ဒီခန္ဓာ၅ပါးကိုရှုရတယ်အခုဘုန်းကြီးတို့ယောဂီတွေမှာရှုနေကြတာပေါ်ရပေါ်ရအာယုံလေးတွေလိုက်ပြီးတော့ရှုမှတ်နေကြတယ်။ဟောင်းနေပိနေလို့ရှုမှတ်နေရတယ်။အဲ့ဒါခန္ဓာယုတ်ရူပခန္ဓာမှာရှုမှတ်နေကြတာ။အဲ့ဒါလိုပဲဒီနေရာမှာလည်းရှုမှတ်နေတာပေါ်တိုင်းပေါ်တိုင်းခြေတိုင်းခြေတိုင်းပေါ်ရပေါ်ရအာယုံလေးတွေမလွတ်တမ်းလိုက်ပြီးတော့တတိလေးကပ်ပြီးတော့ရှုမှတ်နေကြတာအဲ့ဒါအဖြစ်ပြက်မြင်အောင်လို့ရှုမှတ်နေကြတယ
်ဆရာတော် continue with the observing of the arising and passing way what to be observed mainly body andmental phenomena and also the five aggregates of grasping which we were told about last night that five aggregates of grasping are also to be noted if we see the arising and passing awayThe reason why we are meditating is to realize the arising and passing away of the body and mental phenomena. The five aggregates of grasping are always there.And if we do not, or if we cannot see it as the arising and passing away of the mental and physical phenomena, then we will have attachments. Only when we observeThe five aggregates of grasping, and we see the arising and passing away phenomena of the body and mental phenomena, then we will not be attached to it. We will be seeing them as the nature, impermanenceDukkha, suffering, anatta, no soul, no self. If we do not see these as the anicca, dukkha, and anatta, then we will be attached to it. In the meditation practice,Yogis are noting whatever arises. You are observing the rising and falling of the abdomen. That rising and falling of the abdomen is the upekkhanda.The aggregate of material. Similarly, you are observing all other phenomena that are arising.
Shimmu, yammu, miyambu, ya, shure, shinkama, ခ န္ဓာ၅ပါးကိုရှုရမယ်။အဲဒီခန္ဓာ၅ပါးရှုတဲ့အချိန်ခါမှာအချိန်လည်းလိုတယ်။ဒီခန္ဓာ၅ပါးရှုလို့အကျိုးတရားကဘာရမလဲ။အဲတော့အချိန်ခါကာလကတော့ပစ္စုပန်တဲ့တဲ့ပေါ်ကိပေါ်ကိခိခိခိခိယုံနာသုမမုခန္ဓာ၅ပါးပေါ်တဲ့အာယုန်နိုင်ခိခိခိခိကလေးမှာလိုက်လိုက်ရှုရမယ်တဲ့အဲဒါလိုခိခိခိခိရှုရတယ်ဒါကရှုဖို့ရဖြစ်ခဲ့ဖြစ်ခဲ့ရှုတော့အကျိုးတရားကဘာရမလဲလို့ဆိုတော့ဖြစ်တိုင်းဖြစ်တိုင်းဖြစ်ခဲ့ဖြစ်ခဲ့လိုက်လိုက်ရှုတဲ့အတွက်ပေါ်တိုင်းပေါ်တိုင်းပဲအာယုံနဲ့ပေါ်ပေါ်ပေါ်တဲ့အာယုံတိုင်းလိုက်ပြီးတော့ရှုမှတ်ပွားများအထုတ်လိုက်တော့အဲဒီပေါ်တဲ့အာယုံလေးတွေကမငဲတဲ့သဘောတရားအနိစ္စပေါ့ဆင်းရဲတဲ့သဘောတရားဒုက္ခအလိုမကျအဆူမရတဲ့သဘောတရားအနတ္တအဲ့ဒါလေးတွေကယောဂီရဲ့ဉာဏ်နဲ့မှသွားသွားတွေ့နိုင်ပါတယ်။တမာရီအားပြည့်လာလို့ရှိရင်အလိုမမြဲတဲ့သဘောတရားလေးတွေဆိုကြပါလို့ရဲ့ဖောင်းတယ်လို့မှတ်လိုက်ရင်တစ်ခါလေးပေါင်းလာရီကပေါင်းပြီးပြောက်သွားနောက်တစ်ဆင့်တစ်ခါထပ်ပေါင်းလာလိုက်တစ်ခါပြောက်သွားလိုက်နောက်တစ်ဆင့်တစ်ခါပေါင်းလာလိုက်ပြောက်သွားလိုက်အဲ့တော့ပေါင်းပေါင်းပြီးပြောက်ပြောက်သွားတာနောက်တော့ပိန်ပိန်ပြီးတော့လည်းပြောက်ပြောက်သွားပိန်လိုက်ဒီတစ်ခါပြီးရော့ရော့သွားတာလေးအဲ့တော့ပေါ်ပေါ်ပြီးပြောက်ပြောက်သွားတဲ့သဘောတရားလေးတွေတွားတွေ့တာအဲ့ဒါအကျိုးတရားလေအဲ့တော့အချိန်ခါကာလကပစ္စုပန်တဲ့တယ်ပေါ်ကိုက်ပေါ်ကိုက်ဖြစ်ခဲ့ဖြစ်ခဲ့ယုံနာလေးတွေကိုလိုက်ရှုမှတ်ရတယ်တော့မှခန္ဓာ၅ပါးရှုသူတို့ပါပဲအဲ့တော့အဖြစ်ခဲ့ယုံနာကိုရှုမှတ်တာဖြစ်ခဲ့ခန္ဓာ၅ပါးကိုရှုမှတ်တာအဲ့ဒါအချိန်ခါကာလအတိတ်ကပြီးခဲ့ပြီးသားဟာကိုလည်းပြန်လမ်းပြီးတော့စဉ်းစားမနေရဘူးဟိုအနာဂတ်မှာဖြစ်မဲ့ဟာဒီကိုလည်းပဲခုနအနာဂတ်မှာဖြစ်မဲ့ခန္ဓာ၅ပါးပေါ့အဲ့ဒီခန္ဓာ၅ပါးဒီအပေါ်မှာလည်းပဲတောင့်တနေကြမလို့ကြံစည်နေကြမလို့တရားရှုမှတ်တဲ့အချိန်ခါမှာပစ္စုပန်ပေါ်ကိုက်ပေါ်ကိုက်ခိခိုက်ခိခိုက်ယုံနာလေးတွေကိုလိုက်ပြီးတော့ရှုမှတ်ရတယ်အဲ့လိုရှုမှတ်တဲ့အတွက်ခုနပြောတဲ့အနိစ္စတို့ကအနတ္တတာဆိုတဲ့သဘောတရားကြီးဉာဏ်နဲ့မှသွားတွေ့မယ်အဲ့ဒါတွေ့တာဟာအကျိုးတရားပဲ
ဆရာက continued with what do we observe for thearising and passing away phenomena. When to be observed and what the benefits will be. The timing of observation is right now, the present moment. Anything that you note, anything you have to note at the time it arises.What to note is the body, physical and mental phenomena, or the five aggregates of grasping. The five aggregates of grasping are upekkhanda, Upekhanda, the aggregate of material. Vedanakhanda, the aggregate of feeling. Sankarakhanda, the aggregate of mental formation. Vijnanakhanda, the aggregate of Vijnanakhanda, the aggregate of perception. Vijnanakhanda, the aggregate of consciousness. These five aggregates are to be observed. When to observe is that you have to observe when they are happening. You have to arrive at the moment of arising, at the moment of passing away. So you have to note at the present moment. You have to note only at the time of noting for the present moment. Only when you note at the present moment, then you will be able to realize the anicca, dukkha, and anatta. When yogis note at the present moment, his concentration will become stronger and when you note the rising and falling of the abdomen, you will come to realize that there are a series of rising, arising and passing away. Also, you will find the falling of the abdomen in a series of arising and passing away. These are the benefits that you will get by noting the present moment. You should not be thinking of the past that has happened, and you should not be thinking of the future events, what will be coming. What you have to note is the present moment. When you note the present moment, then you will come to realize the anicca, dukkha, and anatta.
ငါပြောခဲ့တဲ့ပစ္စုပန်ရှုမှတ်ရမယ်ဆိုတဲ့နည်းပစ္စုပန်တဲ့တယ်ပေါ့အဲ့လိုပစ္စုပန်တဲ့တဲ့ပေါ်ခိုက်ပေါ်ခိုက်ဖြစ်ခိုက်ဖြစ်ခိုက်ယုံနာလေးတွေကိုလိုက်ပြီးတော့ရှုမှတ်ရင်မိမိကပင်ကိုယ်ကဒီတရားပေါ်ယုံကြည်တဲ့သရတရားလေးရှိရမယ်အဲ့လိုယုံကြည်တဲ့သရတရားရှိလာလို့ရှိရင်ကြောင်ကြဆိုင်မှုဝရိယလေးကလည်းဒါရှိနေတော့လားဝရိယရှိတဲ့အတွက်သတိလေးကလည်းပဲအာယုန်တိုင်းအာယုန်တိုင်းသက်တမ်းနေပါလေအဲလိုအာယုန်တိုင်းအာယုန်တိုင်းသတိလေးကပ်ကပ်နေတဲ့အတွက်တခြားကစိတ်ကြီးပါစိတ်မှမရှိဘူးလောဘစိတ်လည်းမရှိဘူးဒေါသစိတ်လည်းမရှိဘူးမောဟလည်းမရှိဘူးအဲ့လိုပူတဲ့တရားတွေမရှိတဲ့အတွက်ဒီချိန်ကမှဝိပဿနာတရားအထောက်နေတဲ့ပုဂ္ဂိုလ်တမာရီလေးအားပြည်လာလို့တခြားကကိလေသာစိတ်ကြီးမရှိဘူးလို့ဆိုရင်စိတ်ချမ်းသာမှုတွေရသွားပြီအဲ့ဒီချိန်ကမှ ဒါကသမာဓိရယုံရှိသေးတာအဲဒီကနေတစ်ဆင့်တည်းပြီးတော့ဒီနိလာငါလာရှုမှတ်ပွားများအထုတ်တဲ့အချိန်ကမှအဲဒီစိတ်စင်ပြေတဲ့အတွက်စိတ်ကြည်လင်းနေတဲ့အတွက်ခန္ဓာကိုယ်ရဲ့မှာစိုက်ရှုလာတော့အဲဒီမှာအမြန်ဆိုတဲ့စင်ကြယ်မှုဝိပဿနာဉာဏ်ဖြစ်လာတယ်ရုပ်ပဲနာမဲရဲ့လို့အဲ့ဒီအချိန်ခါမှာကိုယ်ကိုယ်ပြပြသိလာတယ်ရုပ်ကတခြားနာမ်ကတခြားရှင်းရှင်းလင်းလင်းပြတ်ပြတ်သာသာသွားတွေ့ရတယ်အဲ့ဒါတခြားအာယုန်ကြီးဘာမှမရှိတဲ့အချိန်ခါမှာအရှိကအာယုံပေါ်မှာရှုစိတ်ကလေးအမြဲတမ်းကပ်ကပ်ကြက်သွားတဲ့အတွက်ရှုစိတ်ကတခြားအရှိကအာယုံကတခြားအဲ့လိုသွားသွားပြီးတော့ကွဲပြားကွဲပြားသွားတယ်အဲ့ဒါကိုနမရူပနာယထာဝတ္တံဒိဋ္ဌိဝိတ္တိခေါ်ရဲအမြင်စင်ကြဲသွားပြီဟိုတုန်းကတော့ငါပဲသူပဲပုဂ္ဂိုလ်ပဲတ attva ပဲရဲ့လို့ထင်မှတ်နေကြအဲ့လိုရုပ်ပဲနာမဲရဲ့လို့ဉာဏ်ထဲမှာကွဲကွဲပြားပြားသိလာလို့ရှိရင်ငါပဲသူပဲတ attva ပဲပုဂ္ဂိုလ်ပဲရဲ့လို့အစွဲလာနေကျင့်သွားပြီတဲ့အဲ့လိုကျင့်သွားရင်ဒါတမိုးရှိတော့တာပဲအဲ့လိုကျင့်အောင်ဟာရှုမှတ်တဲ့နေရာမှာစူးစူးဆိုင်ဆိုင်ရှုမှတ်ဖို့ရအရေးကြီးတယ်။ပေါ်ဆက်ဆက်ရှုမှတ်လို့မရဘူး။ဒီနေရရဲ့နဲ့စူးစူးဆိုင်ဆိုင်အာယုံပေါ်မှာရှုစိတ်ကလေးအမြဲတမ်းကပ်ကပ်နေဖို့ရသိအရေးကြီးတယ်။အဲ့လိုကပ်သွားလို့ချင်းခုနပြောရတယ်ရုပ်ပဲနာမဲရဲ့လို့ပွဲပွဲပြားပြားသိလာနိုင်မယ်တဲ့။
You have to note the present moment precisely at the time it is happening. The physical and you have to note the physical and mental phenomena that are arising and passing away every moment.When you note, you must have the sadha, the strong faith in the Dhamma and the technique of meditation. You must put in viriya, the strenuous effort. When you have the full faith and put in the strenuous effort,Then there will be sati over the object of meditation. When you have sati over the object of meditation, there will be no other defilements such as lobha, dosa, and moha. When there areNo mental defilements as lobha, dosa, and moha, then the yogi will have a deeper concentration, and at that time he will be in a happy state. His mind will be clear, and he canobserve the body and mental phenomena at that time. Then he will have the vipassana inside knowledge, the first stage, which differentiates the body and mental phenomena. You will find clearly that the body and mental phenomena, because your mind is clear and no other mental defilements. You will find that there is the object of meditation, which is the body, and the noting mind, which is the nama. So you will come to realize the rupa and nama phenomena. When you come to realize the rupa and nama, then you will not take as I or he or a being or a soul or self. When you have discarded that the I or he or a being, a soul or a self, then your life is worth living. That's why you have to note precisely and energetically. You cannot note superficially. So it is very important to note energetically so that you will realize the rupa and nama phenomena.
ကျွတ်တယ်ဆိုတဲ့သဘောတရားကျွတ်တက်လာတဲ့သဘောတရားအဲ့ဒါကျွတ်ခြင်းတဲ့စိတ်ရှိလို့ကျွတ်တက်လာတာအဲ့ဒါကျွတ်ခြင်းတဲ့စိတ်ရှိလို့ကျွတ်တက်လာတာလမ်းအကြောင်းကြောင့်ရုပ်ကြည့်ဖြစ်ပေါ်လာကျွတ်ခြင်းတဲ့စိတ်ရှိလို့ကျွတ်ရုပ်ပေါ်လာတယ်လမ်းခြင်းတဲ့စိတ်ရှိလို့လမ်းရုပ်ပေါ်လာတယ် ချခြင်းတဲ့စိတ်ရှိလို့ချရုပ်ပေါ်လာတယ်လမ်းခြင်းတဲ့စိတ်ရှိလို့လမ်းရုပ်ပေါ်လာတယ်ချတယ်ဒီပြန်လိုက်ထိုင်ရင်လို့ထိုင်နေအိတ်ခြင်းလို့အိတ်တယ်သွားရင်လို့သွားတယ်စားရင်လို့စားတယ်ရှေ့ကခြင်စိတ်ဟာအကြောင်းပဲအဲ့ဒီအကြောင်းကြောင့်အကျူတရားပေါ်ပေါက်လာတယ်အဲ့ဒါညာနဲ့မှတရားရှုမှတ်တဲ့ပုဂ္ဂိုလ်ကြီးကိုယ်ဝတ်ကြရသိလား အဲ့တော့ဒီယုတ်ဒီနန်တွေဟာသူ့အလိုလိုဖြစ်တာမဟုတ်ဘူး။အကြောင်းတရားရှိလို့အကျိုးပေါ်ပေါက်တာ။အကြောင်းမရှိပဲအကျိုးမပေါ်ပေါက်ပါဘူး။အဲ့တော့ကြွတာကိုကြွတယ်လို့ရှုမလိုက်တော့ကြွတက်လာလို့နောက်ကရှုစိတ်မှတ်စိတ်ရောက်လာတယ်။ အဲ့ဒါယုတ်အကြောင်းကြောင့်ကြွတယ်ဆိုတဲ့ယုတ်အကြောင်းကြောင့်ကြွရုပ်ရှိလို့နောက်ကမှတ်စိတ်ဖြစ်လာတာအဲ့ဒီတော့ယုတ်အကြောင်းကြောင့်နာအယုဖြစ်ပေါ်လာအဲ့တော့ဒီယုတ်ဒီနာနေရာသူ့အလိုလိုဖြစ်တာမဟုတ်အကြောင်းကြောင့်အကျိုးတရားဖြစ်ပေါ်လာ အဲ့တော့ဝိပဿနာမှာစုစုဆိုင်ဆိုင်ဉာဏ်လာရှုမှတ်နေတဲ့ပုဂ္ဂိုလ်များရောက်တော့ခုနပြောတဲ့တတိနဲ့ဝရိယ
ညီညာလာတဲ့အချိန်ကမှရှိသက်သည်အကြောင်းကြောင့်အကျိုးတရားဖြစ်ပေါ်လာတဲ့ယုတ်တရားနံတရားတွေဟာလည်းမမြဲတဲ့သဘောတရားလေခုနပြောတဲ့အနိစ္စသဘောတရားကြွားပြီးပျောက်သွားတယ်ကြွားရုပ်ဟာလှမ်းရုပ်စီမပါဘူးလှမ်းပြီးလည်းပျောက်သွားတာပဲချပြီးလည်းပျောက်သွားတာအဲဒါလိုပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတရားလေးတွေတွားတွင်းတယ်ဒါအနိစ္စပါနောက်ပြီးတော့အဲလိုပေါ်လိုက်ပျောက်လိုက်ရှင်းလိုက်ပြန်လိုက်နဲ့အမြဲတမ်းအနှိမ့်ဆက်ခံနေရလို့ဒုက္ခဆင်းရဲတဲ့သဘောတရားကိုဖြစ်ခြင်းမလို့မဖြစ်ရဘူးသူဖြစ်ခြင်းမလို့ဖြစ်နေအဲ့ဒါအနတ္တသဘောတရားတရားထိုင်နေတဲ့ယောဂီပုဂ္ဂိုလ်မှာနာကျင်တဲ့ဝေဒနာတွေမဖြစ်ခြင်းဘူးပေါ့သို့တော်လည်းပဲဒီခန္ဓာကိုယ်ရိပ်ရှိနေမှာတော့နာကျင်တဲ့ဝေဒနာတွေဖြစ်နေသဘောမကျပါမယ်လို့သူဖြစ်စလို့ဖြစ်နေတဲ့ခန္ဓာတွေဒါကြောင့်အဲ့လိုအနိစ္စဒုက္ခအနတ္တသဘောတရားကိုလည်းဉာဏ်နဲ့မှပွက်ပွက်ကွန်းကွန်းမြင်သွားမယ်ရှင်းရှင်းလင်းလင်းမြင်သွားမယ်ဒါတရားအားထုတ်လို့ဝိပဿနာညာအာကောင်းတဲ့ပုဂ္ဂိုလ်များရောက်တော့အနိစ္စဒုက္ခအနတ္တဒီသဘောတရားလေးတွေညာနဲ့မှသွားတွေ့အရေးကြီးတာကအဲ့ဒီအနိစ္စဒုက္ခအနတ္တသဘောတရားလေးတွေတွေ့ဝင်သိရေးကြီးတယ်အဲ့လိုအရေးကြီးတဲ့အနိစ္စဒုက္ခအနတ္တသဘောလေးတွေသွားတွေ့ပလားလို့သူမှပြန်ဒီပေါ်မှာငါပဲဒီခန္ဓာပေါ်မှာငါဥစ္စာပဲဆိုတဲ့အနေမျိုးနဲ့အစွဲလမ်းမရှိတော့ဘူးကျင့်နေတော့လားကျင်းပြောက်ပါအဲ့ဒါခုနပြောတဲ့အကျိုးတရားလေဝိပဿနာရှုလို့အကျိုးတရားတွေပေါ်ပေါက်လာအဲ့တော့အစွဲလမ်းရှိနေလို့ရှိရင်ဒီအစွဲလမ်းကြောင့်ဒုက္ခရောက်တာလေဒါကြောင့်အစွဲလမ်းကျင့်နေလို့ရှိရင်ချမ်းသာနေတာအဲ့ဒီတော့ခုနပြောတဲ့အနိစ္စဒုက္ခအနတ္တသဘောတရားလေးညံနေမှာခုနပြောတဲ့ဝေဒနာမှတ်လိုက်တဲ့ဝေဒနာလေးကပေါ်ပြီးကြောက်ကြောက်သွားတယ်ဒါအနိစ္စပဲဝိညာဉ်အနိစ္စပဲဘယ်အာယုံမဲ့မှတ်လိုက်မှတ်လိုက်ပေါ်ပေါ်ပြီးပျောက်ပျောက်သွားတာဒါလေးတွေပါတယ်နောက်တော့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့ပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတရားကအမြဲတမ်းနှိမ့်ဆက်နေတဲ့အတွေ့ဒုက္ခအလိုမလိုက်အကြက်မပါတဲ့အနတ္တသဘောတရားတွေအဲဒီလိုသဘောတရားတွေညာနဲ့မှာကွက်ကွက်ကွင်းကွင်းမြင်ဖို့ရအရေးကြီးတယ်အဲ့တော့တရားရှုမှတ်တဲ့ပုဂ္ဂိုလ်များဟာဒါမျိုးလေးတွေတွေ့နိုင်ပါတယ်ရှုရင်ရှုရင်နဲ့ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်အဲဒီလိုတွေ့နေရလို့ရှင်ခုနပြောတဲ့အစွဲကျင်းသွားပါပြီတဲ့ငါပဲလို့စွဲတာဒိဋ္ဌိနဲ့စွဲတာမှန်မှန်ရရနာဥစ္စာပဲရလို့ဆွဲတာတဏှာနဲ့ဆွဲတာနှစ်သက်သာယာပြီးတော့ဆွဲလိုက်တာအဲဒီအဆွဲအလန်းနေကျင်းပြောက်အောင်လို့ကုတရားရှုမှတ်နေကြဒီအဆွဲအလန်းနေကြောင့်ဒုက္ခရောက်နေကြဒါကြောင့်ဒီအဆွဲအလန်းနေကျင်းပွားသွားအောင်လို့အမြင်မပြတ်ရှုမှတ်နေကြရတယ်
When you note seriously, energetically, you have to put the viriya effort and the sati in a balanced manner. When you have sati and viriya balanced,Your insight knowledge will continue to realize the nature which is arising and passing away. For example, when you note lifting, pushing forward and dropping, the lifting will disappear, the pushing forward will disappear, the dropping will disappear. It will arise and it will pass away. You will find all these actions arising and passing away, which is anicca, impermanence. When you find these arising and passing away, you will realize also that it is not good and suffering. And they are happening not according to your wish, but it is happening according to its true nature, which is anatta. Even though yogi may not want to experience pain during meditation, but you will find you will experience the pain, because the pain will arise and pass away in its true nature. So you will come to realize anicca, dukkha, anatta. It is very important to realize the general characteristics, anicca, dukkha, and anatta. Once you realize, then I or my thing, these attachments will disappear. That is the benefit of Vipassana meditation. When there are no attachments, you will be in a happy state. You are noting whatever it arises, whether it's pain or other body or mental phenomena, and when you find the arising and passing away, you will realize the three general characteristics. Once you find the anicca, dukkha, and anatta, then the atta deity will be eradicated. Then the attachment will also be gone. So you have to experience until the attachment is eradicated, because attachment is the cause of suffering.
မပြောသလိုအနိစ္စဒုက္ခအနတ္တသဘောတရားလေးတွေမြင်သွားလို့ရှိရင်နဲ့အစွဲလန်းကျင့်သွားပါပြီတဲ့ဒါဝိပဿနာဉာဏ်အစင်းလိုက်အဲ့ဒါအမြင်မှန်နေပဲဒီနဲ့တိုးတက်လာလို့ရှိရင်ပုံမှုကြောင့်မှုပြန်များလာလို့အဖြစ်ပြက်တယ်ဖြစ်လာတဲ့သဘောတရားနဲ့ပြက်သွားတဲ့သဘောတရားဒါလေးတွေပတ်တွေ့သို့သောအနိစ္စဆိုတဲ့သဘောတရားကတော့ဖြစ်ပြီးတည်နေတာနောက်ပြက်သွားတာသုံးခုလောက်သွားတွေ့ရပေါင်းငယ်လို့ဆိုရင်ပေါင်းစားပေါင်းနေတဲ့ပေါင်းငယ်ပေါင်းဆုံးပေါ့လေသုံးချက်အဲ့ဒါဒီမှာအဖြစ်ပြက်မြင်နေဆိုတော့ ဖြစ်ပေါ်လာပြီးပျောက်ပျောက်သွားတာဘယ်အရာမှအတည်တနေတယ်ခိုင်မြဲနေတယ်လို့မရှိပါဘူးပေါ်လာသည်များဖြစ်လာသည်များအကုန်လုံးပျောက်ပြတ်သွားတာအခုဒီရုပ်ဒီဒီနာနေဒီခန္ဓာတို့ဟာလည်းပဲအမြဲတမ်းပေါ်ပေါ်ပြီးပျောက်ပျောက်သွားတာဝေဒနာရှုမှတ်လိုက်တဲ့ညာတကယ်တကယ်ဝိပဿနာညာအာကောင်းတဲ့ပုဂ္ဂိုလ်ဟာဝေဒနာနာလိုက်ပျောက်သွားလိုက်နာလိုက်ပျောက်သွားလိုက်အဲ့လိုပျောက်ပျောက်ခုနပြောတဲ့ခြိလန်းလေးတွေမှလည်းဒီတိုင်းပဲတခါလေးကြွတဲ့တဲ့အမှုရာကိုပဲကြွတယ်လို့မှတ်လိုက်ရင်တကယ်တကယ်ညာအာကောင်းလာလို့ကြည့်ရင်ကြွတာ၄၅ဆင်းလောက်ကြွပြီးပြောက်ကြွပြီးပြောက်ကြွပြီးပြောက်ကြွပြီးပြောက်ပြောက်အဲလိုပြောက်ပြောက်သွားတဲ့သဘောတရားလေးအဲလိုပြောက်ပြောက်သွားတဲ့သဘောတရားလေးဒီဖြစ်ပေါ်ပြီးပြက်ပြက်သွားတဲ့သဘောတရားလေးတွေကြွတွေ့နေလို့ရှိရင်အဲဒါခုနပြောတဲ့ဘဝတံဖို့ဆိုတာအဲ့ဒါပဲတံဖို့ရှိတဲ့ဘဝတဲ့ဒါအဖြစ်ပြက်မြင်လို့မှုကြောင့်တံဖို့ရှိတာအဖြစ်ပြက်မမြင်တဲ့ပုဂ္ဂိုလ်ဟာတာမောမရှိဘူးအဲ့တော့ဒီခန္ဓာ၅ပါးအပေါ်မှာဖြစ်မှုပြက်မှုတွေအမြဲတမ်းတွေ့ဖို့ရအရေးကြီးတယ်ဒါကြောင့်ခုယောဂီတွေမှာဆိုအမြဲတမ်းဒလဇတ်ရှုမှတ်နေရမယ်လို့ဆိုတယ်အချိန်၄နာရီလောက်ထားပြီးတော့ဒီပြင်အချိန်ကမှအမှုရာတိုင်းအမှုရာတိုင်းမပြတ်တမ်းဒလဇတ်ရှုမှတ်ပွားများနေရအဲ့လိုရှုမှတ်ပွားများမှရှားမှကိလေသာရှားမှကိုယ်ပဲနဲ့တမာတိဖြစ်လာပြီးတော့အဲ့ဒီမှာအခုပြောခဲ့တဲ့ဝိပဿနာဉာဏ်นี่ဖြစ်ပေါ်လာနိုင်ပါတယ်အဲ့တော့တမာတိဆက်ဆက်သွားမှဝိပဿနာသာဖြစ်တာတမာတိဖြစ်လာမှဝိပဿနာဖြစ်တယ်ဒါကြောင့်အဲ့ဒီခန္ဓာ၅ပါးပေါ်မှာအမြဲတမ်းမပြတ်သလဇရှုမှတ်နေရဥမာဖြင့်ဈဉ္ဉ်လျှောက်နေတယ်ခန္ဓာ၅ပါးခန္ဓာ၅ပါးဆိုတာကဒါဒီတိရတော့ဖြစ်နေပါလေအဲ့တော့ကြွတယ်ဆိုတဲ့အနေမျိုးနဲ့ကြွရဟာလားရူပက္ခဏာလဲကြွတာလို့သိတာဒါဝိညာဉ်နဲ့ခန္ဓာကြွတော့ကောင်းတာမကောင်းတာရှိတယ်အဲ့ဒါဝေဒနာခန္ဓာကြွတာကိုမှတ်သားတာနဲ့ပါတယ်အဲ့ဒါသိညက်ခန္ဓာကြွအောင်ကြောင်းလူပဲခန္ဓာလေအဲ့လိုကြွတော့မကောင်းတာကောင်းတာဟာဝေဒနာခန္ဓာကြွတာကိုမှတ်သားတာသိညက်ခန္ဓာကြွအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကဝေဒနာခန္ဓာကြွတာကိုသိတာဝိညာဉ်ခန္ဓာပေါ့အဲ့တော့အဲ့ဒီခန္ဓာ၅ပါးအပေါ်မှာခုနပြောသလိုအစွဲလန်းကျင့်သွားအောင်စွဲလန်းပြုတ်သွားအောင်ခန္ဓာ၅ပါးရဲ့ဖြစ်မှုပြက်မှုကိုသိအောင်အမြဲတမ်းကြလစားရှုမှတ်နေရဒီလိုရှုမှတ်မှပဲဒီဝိပဿနာရဲ့သဘောတရားလည်းတွေ့မှာဝိပဿနာဆိုအရှိအရှိတိုင်းသိတာဝိပဿနာလည်းစောစောပိုင်းကတော့ဝိပဿနာမရှုမှတ်ခင်တော့အရှိအရှိတိုင်းမသိတဲ့အတွက်ခုနပြောတဲ့ဒိဋ္ဌိဆွဲတဏှာဆွဲဆွဲလန်းနေရတယ်အဲအရှိတိုင်းသိသွားတော့ဩဒီယုတ်ဒီဒီနာနေဒီခန္ဓာတွေဟာဖြစ်ပြီးပြည့်ပြည့်နေတဲ့သဘောတရားတွေပါလားလို့ဉာဏ်နဲ့မှသိလာလို့ရှိရင်အဲ့ဒါခုနပြောတဲ့တဏှာဆွဲဒိဋ္ဌိဆွဲဟာကျင်းသွားပြီအဲ့လိုကျင်းအောင်အမြဲတမ်းရှုမှတ်နေကြရတယ
် When you keep on noting continuouslyYou will realize anicca dukkha anatta. Once you realize anicca dukkha anatta, your judgment will be removed, and that is the right path. When you progress, you will find the continuity or the continuous arising and passing away. When you find the rising abdomen, you will find the beginning, the middle, and the end of the rising phenomena. You will find the arising and passing away of whatever you note. You will find that nothing is permanent. This body or this mind, whatever you find, whatever you note, are all arising and passing away. When your vipassana knowledge gets stronger, you will find that the lifting of the foot, you will find in a series of 4 or 5 lifting and passing away. Once you find or once you realize this arising and passing away phenomena, that is the value of life. Only when you realize this arising and passing away, then there is value in your life. Otherwise, there will be no value in your life. That's why it is very important to realize the arising and passing away phenomena. You have to note diligently, continuously, and in a day, you have to sleep about 4 hours only, and the rest of the time, you have to note continuously. Only when you note with such diligence and continuity, then there will be no mental defilement in between, and your concentration will be strong. Only when the concentration is strong, the vipassana inside knowledge will begin. What to note is the 5 aggregates of grasping. For example, when you are doing the walking meditation, you lift the foot. The lifting itself is the rupa, and the knowing of the lifting is the vijnana khanda. When you lift, you may have a feeling, good or bad. That is vijnana khanda. You know that it is a lifting action, then it is the perception, vijnana khanda. For you to lift the foot, you have to put in the effort. That is the mental formation, sankhara khanda. So what you are noting is the arising and passing away of the 5 aggregates of grasping. So you have to note continuously. Then you will find the arising and passing away phenomena in its true nature. Only then you will have the wrong view or the attachments eradicated. That's why you have to keep on noting continuously energetically.
The Bhagavā Sambhu Sura Saya Sambhu Shio A Palo Ya Male Lutra Puna Pyodro Amyedan Diyaru Shuman Yama Pogai Pogai Chikai Chikai Yungnan Liri Gu Mabiyat Dandalaza Shuma Bwamiya Ato Yama Tethru Bwamiya Ato Go A Pshin Mimiru Lo Adde วิปัสสนาญาณนี้อกุပြောခဲ့တဲ့ရှင်းမှုပြတ်မှုတွေမြင်ပြီးတော့ဘဝတန်ဖို့ရှိရှိနဲ့วิปัสสนาญาณนี้အစဉ်လိုက်တိုးတက်ပြီးတော့မဉ္ဇဏ်ဖုန်ညာကိုလျင်မြန်စွာရနိုင်ကြပါစေ
So based on this sermon on the value of life, you have to note the present moment of the body and mental phenomena, and you have to note diligently and energetically at the present moment. So by noting diligently, may you all realize the vipassana jnana of arising and passing away, and may your vipassana practice progress.